မန္တလေးတိုင်းတောင်သာမြို့မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ရတတူးသစ်ဆုံးမီ9ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညံဝင်းအောင်ကပြောပြပေးပါဦးခင်ဗျာ
မန္တလေးတိုင်းမင်းညံခရိုင်တောင်သာမြို့နယ်တဲကမိုးနှောင်ကင်းကျေးရွာကိုဒီဇင်ဘာ10ရက်ညနေပိုင်းစစ်ကောင်စီလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အရသာတူးဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်လေကြောင်းတိုက်ခိုက်ခံရမှုကြောင့်နေအိမ်တချို့ပျက်စီးပြီးဒေသခံတွေလည်းဘေးလွတ်ရာတင်းရှောင်နေကြရတယ်လို့တောင်သာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တောင်ဝန်ရှိသူတို့ကပြောပါတယ်
အော်မင်းရဲ့အရှင်ရောက်တယ်ပေါ့ငါနဲ့လည်းလို့တော့မုန်းနှံကြီးရဲ့ကျေတာဘာပေါ်မရှိတော့ဘူးဘာမှမဟုတ်ဘာမှမရှိဘူးနဲ့ကျေတာတော့အမောကလည်းနထူးကြီးနဲ့တောင်တထူးကြီးနဲ့တောင်မင်းနဲ့ဆက်ပေါ်ရယ်ဒီဆုံးတယောက်ရှိတယ်ထိခိုက်ဒဏ်ရာရတယ်လေ၅ယောက်ရှိတယ်အဲ့ဒီကစီရဲ့အတုံးကြီးညာငါးလုံးက၆လုံးပြည့်သွားအမနေ့ကနေကြည့်ရမယ်ရောဆက်ပြီးကုန်တယ်ဒီတိုင်းတော့
မုန်းနှံကြီးကျေရဟာပထမအဆုံးအကြိမ်ဒီကြောင်းကဘုံကျဲတိုက်ခိုက်ခံရတာဖြစ်ပြီးနောက်ထပ်လေကြောင်းတိုက်ခိုက်ခံရမှာကိုစိုးရိမ်နေကြပါတယ်ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဒီဇင်ဘာလကစလို့မြင်းညံခရိုင်မြို့နယ်တဲကကျေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တာတွေပို့ပြီးတော့လှုပ်ဆောင်နေပါတယ်ဒီဇင်ဘာလလေကြောင်းတိုက်ခိုက်မှုအတွင်းမြင်းညံခရိုင်ထဲမှာဒေသခံအရသားတရာစင်နီးပါးသေဆုံးခဲ့ရတယ်လို့ဆိုပါတယ်အခုလိုလေကြောင်းတိုက်ခိုက်တာတွေဇက်တိုက်ရှိနေတာကြောင့်စိုးရိမ်ထိတ်လန့်စိတ်တွေနဲ့နေထိုင်နေကြရတယ်လို့မြင်းညံမြို့ကဒေသခံတူကလည်းပြောပါတယ်
သူဘုံကျဲတဲ့အနေနဲ့ကလည်းအများအပြားထိခိုက်တာဒီတော်လိုင်းရဲဘော်ကြီးထိခိုက်တာတဲ့ပြည်သူလူထုကိုပဲအဓိကထားပြီးတော့တိုက်ခိုက်နေတယ်လို့ဖြစ်နေရတယ်။ညာဆိုရင်ဒီကိုယ်ရင်ကိုယ်ရမှာမဲ့ရဲဘူး။တော်ထဲမှာသွားပြီးတော့တင်းချောင်းပြီးတော့အဲ့ရတယ်။တကြီးဘိုးဘွားတွေပါတယ်။မကြမ်းမာတဲ့လူတွေပါတယ်။ကလေးတငယ်တွေပါတယ်။ကုစိုးအညာမှာတခြားဒေသကြီးနဲ့မတူဘူးလေ။အညာကအခုချိန်အရန်အေးတဲ့အချိန်ကြီး။အရန်အေးတဲ့အချိန်ဆိုတော့အဲ့ပြည်သူလူထုတွေကဒီမှာတော်လေးတွေမှာတဲငယ်ငယ်လေးတွေတော့တချို့မတက်နိုင်တဲ့လူကမိုးကတဲလေးတွေထိုးကိုယ်ပြောအမသူဒီအဓိကလေးညဆိုရင်ကောင်းကောင်းမအိပ်ရဘူးတော့ကျဲရီကျန်လို့ပဲလေးနဲ့ကြားရင်အကုန်ကြောက်နေရတာကိုတကားမပြောတတ်တဲ့လက်၆ပြတ်တက်ခါကကလေးတွေကလေးနဲ့ကြားရင်အကုန်လုံးတိတ်ချောက်တော့ကြောက်နေကြတာ
မြင်းညံကရိုင်နထိုးကြီးမြို့တဲကကျေးရွာတွေကိုဒီဇင်ဘာ2ရက်ကနေ9ရက်နေ့အထိ4ရက်ဆက်တိုက်လေကြောင်းကနေဘုံကျဲတက်ခတ်ခဲ့ပြီးလက်နက်ကြီးထိမှန်တာကြောင့်9ဦးထက်မနည်းသေဆုံးခဲ့က20ကျော်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီလိုလေကြောင်းတိုက်ခိုက်ခံရလို့ဒေသခံတွေထိခိုက်သေဆုံးတယ်ဆိုတဲ့သတင်းကိုတော့စစ်ကောင်စီဘက်ကညင်းတာပါတယ်ပြည်သူတွေစိုးရိမ်ထိတ်လန့်ပြီးနေမီအေဂျင့်တည်ငြိမ်မှုပြပြားစီအတွက်လှုံ့ဆော်ဝါဒဖြန့်နေတာသာဖြစ်တယ်လို့စစ်ကောင်စီကဒီဇင်ဘာ6ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ